ချင်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ချင်းချင်းကြားမှာစီးရီးတင်းမာနေမှုတွေကြောင့်ဒေသရဲ့ကြေးရွာသားနှစ်ထောင်လောက်ကဆွေးပြေးတင်းဆောင်နေရပါတယ်။ပို့ဦးလက်နက်ကိုင်အဖွဲ့ PNL
နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်မိုင်းပန်ဒေသခံ900လောက်ကယူဒီလူးအက်စီဝါတပ်ဖွဲ့နေနေတဲ့မှာစစ်ပီးရှောင်ထောင်ထဲချပြတောင်းတင်းနေစေဖြစ်ပါတယ်။ပြည်ဆောင်ကတော့ထိုင်းချိဆိုင်ဖြူရီမြမာပိုင်းတရင်တောက်နိုင်ကွင်းကနေပြပို့ထားပါရဲ့ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်မှာ PNL ကိုမြူရာလူမျိုးရေးဖွဲ့ချုပ်နဲ့ RCS တောင်ပိုင်းရှမ်းပြည်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်တန်လွင်မြို့ကိုဖျက်ပြီးနေရပ်ကနေစိမ်းချောင်လာတဲ့ပို့ဒုက္ခသည်900ခန့်ကိုယူရူးအက်စီဝါတပ်ဖွဲ့ကနေနေရာချထားပေးတယ်လို့ပြည်မဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကပြည်ဝေးကိုပြောပါတယ်။
မိုင်းပါမြို့နယ်တွင်လောင်ချိုရွာ၊မိုက်ပုတ်ရွာ၊ပန်ပိရွာကကြေးရွာသားတွေဟာဒီဇင်ဘာ20ကွန်ပိုင်းလောက်မှာဖြစ်ပွားခဲ့တဲ့ပိုးလက်နက်ကန်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်လက်နက်ကန်နှစ်ဖွဲ့ကြားစီးရီးပဋိပက္ခကြောင့်ဒီဇင်ဘာ25ရက်နေ့ကနေဒီနေ့အထိထွက်ပြေးလာနေတယ်လို့ဦးညီရန်ကဆိုပါတယ်။တိုက်ပွဲတွေကြောင့်ပိုးရွာသားတွေနေရက်ကနေတင်းရှောင်နေရတဲ့ဖြစ်စဉ်ပေါ
လို့ပြောပါတယ
်ဒီပတိပခိုင်နောက်ဆက်တွဲလို့လည်းပြောလို့ရအဓိကတော့ဆရာဆရာသားတွေကစိတ်ချတော့ပေါ့နော်စိတ်ချတော့ရွာသားတွေကလည်းဘယ်သူမှမနေနိုင်တော့အမျိုးအစပြတ်ပေါ်လေးတွေဖြစ်တော့ပေါ့နော
်ပို့ရွာသားတွေနေရာကနေတင်းချောင်နေရတာဟာRCS ကချင်းချမှုကြောင့်လို့ BNL ဆွဆွဲချက်ဟာမဟုတ်မှန်ကြောင်း RCS ပြောခွေရပူမူကြီးဆိုင်ဦးကမြင်ဆိုပါတယ
်ဘာသာနဲ့မှာတော့နော်အံပြီးတယ်မှာပေါ့ဘိုးဘီကလာလေးတချို့ပေါ့နော်နောက်ပဲချပူပြီးစောင်းနေကြတယ်ပြောလို့ပြောတယ်မှဆိုရင်ကျွန်တော်ဒီကတက်နေတာနော်ဒီခေါ်တာတော့ပူပြီးချင်းချောက်တာတော့ဒီကမလို့ရဘူးမဟုတ်
ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်ဖွဲ့ RCSSSS နဲ့မြောက်ပိုင်းရှမ်းပြည်တပ်ဖွဲ့ SSPPSS တို့ကြားမနေ့ကညနေပိုင်းမှာစိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ဒေသခံသူကအခုလိုပြောပါတယ
်။စိုက်ပွဲဖြစ်တာကနောင်ကောကြီးအနောက်မှာဗျ။ဒီဘောမြို့နယ်ဆက်ရပါ။မနေ့ကတနာခန့်ကြတာပြပါရဲ့။ RCSSSPP ဗျ။ညကတော့ဘာမှမဖြစ်ပါဘူးဗျ။သူတို့တောင်းပြန်မှာဖြစ်လို့ဗျ။
RCSS ဘက်ကတော့တိုက်ပွဲဖြစ်ပွားကြောင်းအတည်မပြုနိုင်သေးပေမဲ့အဲ့ဒီဒေသဘက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့လှုပ်ရှားနေတာကိုတော့အတည်ပြုပြောဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွင်ရှမ်းလက်နက်ကန်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲကြောင်းစစ်ကြောင်1400ကျော်ရောက်ရှိနေတယ်လို့တီဘောမြို့နယ်နယ်စည်းမခြားကူညီပေးရေးဖွဲ့တာဝန်ခံကူမျိုးကပြောပါတယ
်။တိုက်ဆောင်လာတဲ့ဒီဖုံးကြောင်းတွေပါဒီမှာတော့အလုံးပေါင်းလူကြီး1480ရှိတယ်။ဒါတွေကများတယ်ဆိုတာကကျွန်တော်တို့တွန်ကျိုင်းနာအဲကုန်းစော့ပါနော်။ဘူနာရွာตาลงยัวบ่เนาะจนน่ำหมอลงก้งส่งยัวไอ้ไอ้ยัวเนี่ยนี่จนมาตัดละจ้ะล่ะดิ
စစ်ဆောင်ရွာသားတွေဟာဒီဘောမြို့ဖုန်ကြီးကျောင်းဆိုင်9ခုမှာခိုလုံနေကြတာဖြစ်ပြီးနေရရင်းကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ဒီဇင်ဘာ22ရက်နေ့ကနေ25ရက်နေ့ထိဒီဘောမြို့နယ်တွင်ရှမ်းသက်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ရွာပေါင်းဆယ်ရွာကလူဦးရေ1200ကျော်နေရဆုတ်ခွာနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယူ UNOCHA ကနေသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာလ31ရက်နေ့ကနေ2019နှစ်တစ်ခုနှစ်ထိနမ်ဘူလူမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်ဖွဲ့နှင့်တမ်းဘလောင်တပ်ဖွဲ့တို့ကြားတိုက်ပွဲကြောင့်မန်ဆန်ဖုန်ကြီးကျောင်းမှာစစ်ဘေးခိုလုံနေရတဲ့နန်ငူနန်ဟန်နောင်အော်ရွာကရွာသား400ကျော်ဟာဒေသတွင်းချင်းနေငြိမ်သက်လို့မနေ့ကနေရရင်းကိုပြန်သွားခဲ့ပြီလို့မန်ဆန်စစ်ဆောင်ကူညီရေးဖွဲ့ဝင်တွေကပြောပါတယ်။လက်ရှိရှမ်းပြည်နယ်တွင်းမှာမြမတပ်မတော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲငြိမ်သက်နေပေမဲ့အဖွဲ့ချင်းချင်းကြားမှာနေမြေပိုင်ဆိုင်မှုပြဿနာကြောင့်စည်ရေးသိမ်းမှနေဆဲဖြစ်တယ်လို့ပြည်ပကဖြစ်ပေါ်ရသည်တာကကြေးရွာသားတွေကလည်းစစ်ဘေးရှောင်ဖြစ်နေရကနေသိမ်းရှောင်နေရဆဲဖြစ်ပါတယ်ခင်ဗျာ
Thank you ရင်တင်ပေးပို့ထားတာဖြစ်ပါတယ်